တရင်တစ်ပတ်ကျော်ကြာဖမ်းဆီးခံထားရတဲ့မြန်မာသင်္ဘောသားတွေပါဝင်တဲ့ Mars Tigris ကုန်တင်သင်္ဘောကိုအီရန်တို့ကပြန်လွှတ်ပေးလိုက်ပြီးဖြစ်တဲ့အကြောင်းအီရန်နိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတွေရဲ့အပြောကိုကိုးကားပြီးတော့အီရန်ပြည်တွင်းသတင်းတွေမှာဖော်ပြရေးသားနေကြပါတယ်မြန်မာနိုင်ငံရေချောင်းပို့ဆောင်ရေးဦးစီးဌာနဘက်ကလည်းဒီသတင်းကိုအတည်ပြုပြီးသင်္ဘောနဲ့အတူသင်္ဘောဝန်ထမ်းတွေပါလွတ်မြောက်လာပြီးဖြစ်တဲ့အကြောင်းနဲ့မြန်မာသင်္ဘောသားတွေရဲ့ကျန်းမာရေးအခြေအနေကောင်းမွန်စွာရှိနေတဲ့အကြောင်းမိသားစုနဲ့လည်းအဆက်အသွယ်ရှိနေတဲ့အကြောင်းကိုအတည်ပြုပြောကြားပါတယ်အသေးစိတ်ကိုတော့မတ်တိန်ကီထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့ပါရှင်အီရန်နိုင်ငံကသတင်းတစ်ပတ်ကျော်ကြာဖမ်းဆီးထားတဲ့ Marshall Island အလန်တင်ကုန်တင်သင်္ဘော Miss Tigray ကုန်တင်သင်္ဘောကိုကြာသပတေးနေ့မှာအီရန်ရေပိုင်နဲ့အတွင်းကနေပြန်ပြီးထွက်ခွာခွင့်ပေးလိုက်ပြီးဆိုပြီးအီရန်နိုင်ငံသားရေးဝန်ကြီးဌာနအရာရှိတို့ကိုကိုးကားပြီးအီရန်သတင်းအေဂျင်စီတွေဖြစ်ကြတဲ့ Iran Student News Agency ISN နဲ့နောက်အီရန်နိုင်ငံပိုင်သတင်းဌာန IRNA တို့ကဖော်ပြကြပါတယ်အီရန်တို့ဖမ်းဆီးထားတဲ့သင်္ဘောပေါ်မှာလိုက်ပါခဲ့တဲ့သင်္ဘောဝန်ထမ်း24ဦးတို့ထဲမှာမြန်မာသင်္ဘောသား13ဦးတို့လည်းလိုက်ပါခဲ့တာဖြစ်ပါတယ်။သင်္ဘောနဲ့အတူသင်္ဘောသားအလုံးအီရန်ရေပိုင်နဲ့ခြေကနေထွက်ခွာနေပြီဆိုတာကိုမြမရေချောင်းပို့ဆောင်ရေးဦးစီးဌာနသင်္ဘောသားဌာနခွဲရဲ့ညွှန်ကြားရေးမှူးဦးတိုးမြင့်ကအတည်ပြုပြောပါတယ်
။ဟုတ်ကဲ့ကျွန်တော်လည်းခုနကမှအဲ့တည်ရရခင်ဗျာဟိုတက်လွတ်သွားပြီလို့တည်ရပါတယ်ကျွန်တော်လည်းဟိုဒါမဲ့ဟိုကုမ္ပဏီကတော့အဲ့ဒီသတင်းတော့ကျွန်တော်ရှိမရောက်လာသေးဘူးဆိုတော့လည်းကျွန်တော်လည်းအခုနကပြောတယ်အပြင်သတင်းရတော့ရပါပြီခင်ဗျာ
အီရန်ဘက်ကဖမ်းထားတဲ့တင်မောပြန်လွှတ်လိုက်ပြီဆိုတာကိုကမ္ဘာအကြီးဆုံးကုန်တင်တင်မောလိုင်းဒိမန်နိုင်ငံရဲ့ Miss တင်မောလိုင်းကိုစီမံခန့်ခွဲနေတဲ့ Rick Magru ကလည်းကြီးညာချက်ထုတ်ပြန်ပြောဆိုပါတယ်အခုဆိုရင် Marshall Island အလန်တင်တင်မော Mix Degree တင်မောဟာအီရန်လက်ကလွတ်မြောက်ပြီးသူ့ရဲ့မူလခီးစဉ်ကိုပြန်လည်စတင်နိုင်ခဲ့ပြီဖြစ်တဲ့အကြောင်းနဲ့တင်မောဝန်ထမ်းအားလုံးတို့ဟာကျန်းမာရေးကောင်းမွန်နေတဲ့အကြောင်းကြေညာချက်မှာဖော်ပြပါတယ်။တင်မောမှာလိုက်ပါခဲ့ကြတဲ့တင်မောဝန်ထမ်းတွေအနေနဲ့လည်းအခုလိုအခက်အခဲကြုံခဲ့ရတဲ့အခြေအနေမှာစိတ်လက်အေးထားပြီးအခြေအနေကိုလိမ္မာပါးနပ်စွာကင်တယ်ခဲ့ကြတဲ့အပေါ်မှာလည်း Rigma Group ကကျေးဇူးတင်ရှိပါကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။တင်မောမှာလိုက်ပါခဲ့ကြတဲ့တင်မောဝန်ထမ်းတွေထဲမှာဗြိတိန်၊ဘူလ်ဂေးရီးယားနဲ့ရူမေးနီးယားနိုင်ငံသားတွေနဲ့အတူမြန်မာနိုင်ငံသားတို့လည်းပါရှိခဲ့တာဖြစ်ပါတယ်။ဒီမြန်မာနိုင်ငံသားတွေအတွက်လိုအပ်တဲ့အကူအညီတွေကိုမြန်မာရေချောင်းပို့ဆောင်ရေးဦးစီးဌာနဘက်ကကူညီပေးသွားမယ်လို့လည်းတင်မောသားဌာနခွဲရဲ့ညွှန်ကြားရေးမှူးကပြောပါတယ
်။ SBS ကိုမိခေါ်ပါတယ် Unity ကိုမိရသူကအဲ့ဒီ Mass Line ကတင်မောကိုသူကချက်တာနှားပြီးဆွဲတာပါခင်ဗျာ။အဲ့အကြောင်းအဲ့ဒီတင်မောမှာရှိတဲ့အခုဒီကငါဟိုဖမ်းရဆိုတာကလည်းကျွန်တော်တို့တင်းမိုးကိုဖမ်းပြီးတော့ဒါဖြစ်ပေမဲ့တင်းမိုးသားတွေတင်းမိုးမှာရှိတဲ့လူတွေကအားလုံးကလက်လက်ခွင့်ရှိပါတယ်။အဲတင်းမိုးသားတွေကလည်းကျွန်တော်တို့ပြည်လောက်ဆိုရင်အိမ်နေလည်းအဆက်အသွယ်ရပါတယ်။အစားအသောက်ကတော့လာတာရောဒါမှမဖြစ်ပါဘူး။အဲတော့သူဒီကုမ္ပဏီနဲ့သူတို့ဒီ Maslike Company နဲ့ Iran ဆွေးနွေးနဲ့သူတို့အဆက်အစင်ပြည့်တဲ့ဆိုရင်ဒီကျွန်တော်တို့ Unity Company နဲ့သူတို့ကချက်တာလုပ်ငန်းဆက်ပြီးဆောင်ရွက်ပါပါ။အဲတော့ဟိုတင်မောသားတွေကဒီလုပ်ငန်းပေါ်မှာခုကတော့ပြောတဲ့ခိန်ပေါ်မူဒီပြောမှာကျွန်တော်တို့ကတကယ်လို့များတင်မောသားကဟိုတင်မောသားသူတို့ဆက်ပြီးချက်တာရမ်းလို့ရှိပါလိမ့်မယ်တကယ်လို့ကသူတို့တင်မောသားတွေဆန်သားရဟိုပြောင်းခြင်းနဲ့ဆန်သားရှိနေတာကျွန်တော်တို့ Unity ကုမ္ပဏီကသူစီစဉ်ပေးပါလိမ့်မယ်ဒါဟိုဒါကသူကျွန်တော်တို့ကုမ္ပဏီအနေနဲ့သူဆောင်ရွက်မဲ့ကိစ္စပါဒါတကယ်လို့များကျွန်တော်တို့ဌာနကိုကုမ္ပဏီအနေနဲ့လိုအပ်တာတွေကူညီတောင်းလာရင်ကျွန်တော်ကူညီဆောင်ရွက်ပေးပါမယ်ခင်ဗျာ
အီရန်ကုမ္ပဏီတစ်ခုနဲ့ဒိမန်နိုင်ငံက Mix Timberline တို့ကြားတရားတစ်ပောင်ကိစ္စကြောင့်ဖမ်းဆီးခံခဲ့ရတဲ့ Mix Timberline ပိုင် Miss Degree ကုန်တင်တင်မောကိုပါရှန်ပင်လယ်ကွေ Hosmos ရေလက်ကြားမှာပြီးခဲ့တဲ့သတင်းပတ်ကအီရန်တို့ဖမ်းဆီးခဲ့တာဖြစ်ပါတယ်။ဖမ်းခံခဲ့ရတဲ့ Miss Degree ကုန်တင်တင်မောကိုတော့ဒိမန် Mix Timberline ကလက်တလောစီမံခန့်ခွဲနေတာမဟုတ်ဘဲတခြားကုမ္ပဏီတစ်ခုကိုငှားရမ်းထားတာဖြစ်ပြီး Marshall Island အလံတင်ထားတဲ့ကုန်တင်တင်မောလည်းဖြစ်ပါတယ်။အီရန်ကုမ္ပဏီတစ်ခုအနေနဲ့ Mix Degree တင်မောရဲ့ပိုင်ရှင် Mix တင်မောလိုင်းချငွေကြေးအပေးယူကိစ္စနဲ့ပတ်သက်လို့တော့အီရန်ဘက်ကရောကုမ္ပဏီဘက်ကပါထုတ်မပြောသေးပါဘူး။ပြီးခဲ့တဲ့သတင်းဘက်ကအီရန်တို့ကဒီတင်မောကိုဖမ်းဆီးလိုက်တာကြောင့် Hosmo ရေလက်ကြားကိုဖျက်တဲ့ American Landing တင်မောတွေကို American ရေတပ်ကလိုက်ပါဆောင်ရှောက်မှုကိုလည်းစတင်ခဲ့ပါတယ်။တင်မောရေချောင်းလုံခြုံရေးကိုသဘောတူထားတဲ့အီရန်တို့ဘက်ကတော့အခုဖမ်းဆီးမှုဟာအီရန်ရေပိုင်နဲ့အတွင်းအီရန်ရဲ့တရားဥပဒေချောင်းအရာဖမ်းဆီးခဲ့တာသာဖြစ်ပြီးနိုင်ငံရေးအရာရောလုံခြုံရေးအရာပါမဟုတ်ဘူးဆိုပြီးအီရန်တာဝန်ရှိသူတွေကခုခံပြောဆိုခဲ့ကြပါတယ်ရှင်